မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးဖြစ်ထွန်းမှုစိုးရုံမှုနောက်တိုင်းရင်းသားတွေရဲ့နယ်ဆက်ပြီးဖြစ်ပွားနေတဲ့စစ်ပွဲတွေအပေါ်စိုးရင်ချက်တွေအပါအဝင်ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံရေးဆွေးနွေးပွဲတွေအပေါ်အမြင်တွေကိုကရင်အမျိုးသားအစည်းအရုံး KNU နဲ့တမရော်ကာကွယ်ရေးဦးစီးချုပ်တို့ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကနေရလာတဲ့အမြင်သဘောထားတွေအပေါ်မူတည်ပြီးအပြစ်ခတ်ရက်စဲရေးရှေ့လုံငန်းစဉ်တွေကိုဒီကနေ့မှ KNU ကမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့လည်းဆွေးနွေးခဲ့ကြပါတယ်။ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုတော့မတ်သိင်ထိုက်ကစူးစီးတင်ပြပေးပါမယ်။
တမရော်ကာကွယ်ရေးဦးစီးချုပ်ဘူချုပ်မူကြီးမြောင်လှိုင်နဲ့ကရင်အမျိုးသားအစေယုံကင်းညူဥက္ကဋ္ဌဘူချုပ်ကြီးမူတူးစေဖို့တို့မနေ့ကတွေ့ဆုံပြီးတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်ဖြစ်ထွန်းမှုဆုပ်ယုပ်မှုတွေကိုဆွေးနွေးခဲ့တယ်လို့ KNU ရဲ့အထွေထွေအတွင်းရေးမှူးဖထိုးကွယ်ထူးဝင်းကပြောပါတယ
်။ဒီကိလေနဲ့တိုက်ပွဲဖြစ်တာတို့နောက်ပြီးတော့ဒီမြောက်ပိုင်းမှာကချင်းနဲ့ဟိုစားဖြစ်တဲ့ပြဿနာဒါတွေကကျွန်တော်တို့ကတော့ဆွေးနွေးမှုကိုတင်ပြတာပေါ့။အညာကြီးဆောက်တဲ့နေမှာတူဖြစ်ပေါ်မှုတွေကကျွန်တော်တို့ဒီပုံမှန်ကျပြနဖြစ်ဖို့အတွက်တော့ကျွန်တော်တို့တင်ပြဆွေးနွေးတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့အခုတမရော်ကနေပြီးတော့ပြောတဲ့ဒီငင်းကျင်းမှု6ချက်နဲ့ပတ်သက်တာလည်းကျွန်တော်တို့ဒီအဲငင်းကျင်းမှု6ချက်တည်းမှာအချက်တစ်ချက်ကလည်းဖွဲ့စည်းပုံနဲ့ပတ်သက်တာလည်းရှိတဲ့အပေါ်မှာတိုင်းပြည်နဲ့တကယ်ဖွဲ့စည်းတဲ့ချုပ်တွေကလည်းတန်တရားရှိမှုတချို့တန်းတူဒီရတယ်ကလည်းဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့တမရော်ကလုံးဝပြင်လို့မရဘူးဆိုတဲ့အပေါ်မှာလည်းကျွန်တော်တင်ပြဆွေးနွေးတာပေါ့
မြန်မာစစ်တပ်ဘက်ကချမှတ်ထားတဲ့ငြိမ်းချမ်းရေးမှု6ချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တွေရဲ့စိုးရိမ်မှုတွေကိုလည်းဆွေးနွေးခဲ့တယ်လို့ဖရိုကွယ်ထူးဝင်းကပြောပါတယ်မြန်မာစစ်တပ်ရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကစစ်တပ်ကချမှတ်ထားတဲ့မှု6ချက်ကိုလိုက်နာဖို့မဟုတ်ဘဲအလေးထားဖို့သာဖြစ်တယ်လို့တုံ့ပြန်ခဲ့တယ်လို့လည်းပြောပါတယ်ဒါအပြင်ခုလွတ်တော်မှာမဲခွဲဆုံးဖြတ်ထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲဆိုတာထက်အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးပွဲလို့တယ်လို့ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကသူ့ရဲ့သဘောထားကိုပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။ KNU ဘက်ကလည်းလွတ်တော်ကဆုံးဖြတ်ထားတဲ့6ပွင့်ဆိုင်ဆွေးနွေးပွဲဆိုတာထက်ပိုပြီးတော့ပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲကိုလိုလားတယ်လို့ဖရိုကွတ်ထူးဝင်းကပြောပါတယ
်။ကျွန်တော်တို့ KNU ကတော့ခုလက်ရှိမှာကျန်တော့ဒီဟိုးဆောင်မော်လေးဒီခံရမယ့်အနေထားတော့မရှိသေးဘူးပေါ့နော်။တကယ်လို့ကျွန်တော်တို့ဖြည့်စီချင်တာကတော့တကယ်နိုင်ငံရဲ့ပြည်ထောင်စုမှာကျအကုန်လုံးပါဝင်နိုင်တဲ့အစုအဖွဲ့တွေပါဝင်တော့ပိုကောင်းတော့ပေါ့ဒါအခုပြောတဲ့14ဘွေဆိုင်တို့6ဘွေဆိုင်တို့14ဘွေတို့ဘယ်နှဖွင့်နေဆိုတာဒါပမာမပြောတဲ့သဘောပဲလို့ဆောင်တယ်တကယ်ဆွေးနွေးရမယ်ဆိုလို့ရှိရင်ဒါလည်းပုံမှန်ကျပြမယ်လို့ကျွန်တော်မြင်တယ်ဒါမှလို့ကျွန်တော်တို့ကတိုင်းရင်းသားလက်နက်အဖွဲ့အစည်းတွေကတော့ဒီလိုပြစ်ခတ်ရဆဲရကနေတချင်းသာပြည်နယ်ငယ်တူဆွေးနွေးမှုလို့ဆောင်တော့ပေါ့အကုန်လုံးပါဝင်နေတဲ့ငယ်ငယ်ပြဿနာတွေကိုရှင်းဖို့ရပုံလို့ကောင်းမှုတော့ပေါ့နော
်ကင်နီဥက္ကဋ္ဌမူတူစေဖို့နဲ့ကင်နီကိုစလေအဖွဲ့ကဒီကနေ့မှာတော့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌပြည်တော်စုဝင်ကြီးဦးအောင်မင်းနဲ့ထပ်မံတွေ့ဆုံခဲ့တဲ့အကြောင်းမြန်မာငြိမ်းချမ်းရေးစင်တာကအကြီးအကျယ်အကြံပေးဦးလာမောင်ရွှေကပြောပါတယ
်ရှေ့ကိုငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်ပြီးဆောင်ရွက်နိုင်ဖို့နဲ့political dialogue ကိုရောက်အောင်တွားနိုင်ဖို့ကိစ္စကိုဒီချင်းကတဲ့ပုံသဏ္ဍာန်တွေကိုဒါဝန်ကြီးဦးအောင်မင်းနဲ့ညှိနှိုင်းတာပါပဲအဲ့တော့ဘာရလဲလို့မေးရင်တော့တက်ကတော့ကျွန်တော်တို့ဒီလိုဖြစ်စင်နေရတော့မချာခဏတွေ့ပြီးဆွေးနွေးနေရမှာဖြစ်တော့ဒီနေ့လဲ KNU ရဲ့ဒီခေါင်းဆောင်ကိုပါဖြစ်တဲ့အတွက်တို့အားလုံးနဲ့တော့အမြင်ပြလဲပြီးတော့ရှေ့ကိုဒီနေ့ခီးစဉ်နေဆက်ပြီးတော့ကျွန်တော်တို့တိုးတက်အောင်ကျွန်တော်တို့ဒီညံ့ညံ့တိုးတက်အောင်ပေါ့လေဘယ်လိုများဆောင်ရွက်နိုင်မလဲဆိုတဲ့ဒီအကျဉ်းလေးဟာရပါတယ်ဒါတွေဆက်တော့ဆွေးနွေးဖို့တော့လိုပါသေးတယ
်တိုင်းသားလက်နက်ကိုင်အဖွဲ့များရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကြာပြုလုပ်မယ်ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့ရက်ပိုင်းလိုမှာအခုလိုကရင်အမျိုးသားလက်နက်ကိုင်အဖွဲ့ KNU နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကြာဆွေးနွေးမှုပေါ်ပေါက်လာတာဖြစ်ပါတယ်ဒါအပြင်ဒီကနေ့မှာလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာ NCCT ကိုယ်စားလှယ်တွေစုစည်းကြပြီးမြန်မာအစိုးရနဲ့ခိုင်မာပြီးလက်တွေ့ကြတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်အကြိုညှိနှိုင်းနေကြပါတယ်ရှင်